ယခင်ယူဂိုစလာဗီးယားရဲ့သမ္မတဟောင်းစလိုဗိုဒန်မီလိုဆိုဗီးယားရှင်နေကမီလိုဆိုဗီးယားရုပ်အလောင်းကိုဘက်ဒက်မှာမြှုပ်နှံမယ်လို့ပြောလိုက်ပါတယ်။မီလိုဆိုဗီးယားရုပ်အလောင်းကိုနယ်သာလန်နိုင်ငံအမ်စတာဒန်လေဆိပ်အေးခန်းကနေစာဗီးယားမြို့တော်ကိုဗိုလ်တုံးနေမှာတည်ဆောက်မယ်လို့ရှင်နေကပြောလိုက်တာပါ။သူ့ရဲ့ရုပ်အလောင်းကိုဘယ်နေရာဘယ်အချိန်မှာမြှုပ်နှံမယ်ဆိုတာကိုတော့သူကအသေးစိတ်မပြောပါဘူး။စာဗီးယားသမ္မတဘော်ရစ်စတက်တစ်ကတော့မီလိုဆိုဗီးယားစာပနာကိုနိုင်ငံတော်စာပနာအဖြစ်လုပ်မှာမဟုတ်ဘူးလို့ပြောပြီးသားပါ။သူ့ရဲ့ပါကင်မီလိုဆိုဗီးယားစာပနာကျင်းပဖို့အတွက်ဆာဗီးယားအနာဘိုင်းတွေဘက်ကဟန့်တားဖို့ကြိုးစားနေတယ်။ဒါကြောင့်မလို့သူ့ဖခင်ကိုမော်စကိုမှာမြှုပ်နှံပွဲရှိတယ်လို့မီလိုဆိုဗီးယားတားဖြစ်သူမာကိုကပြီးခဲ့တဲ့အင်ကာနီကပြောခဲ့ပါသေးတယ်။မီလိုဆိုဗီးယားဇနီးဖြစ်သူနီရာမာကိုဗစ်ဟာဘယ်ဂရိတ်ကိုသွားမယ်မသွားမယ်ဆိုတာအခုတည်းကတည်းကတည်းကတည်းကတည်းကမရှိသေးပါဘူး။သူမကိုအဲ့ဒီမှာအနာအလွဲသုံးစားလုပ်မှုနဲ့ဖန်ဝရန်ထုတ်ထားပါရတယ်။ဒါပေမဲ့လည်းအင်ကာနီကတော့သူမအပေါ်ဖန်ဝရန်ကိုဆာဗီးယားတရားရုံးတစ်ခုကဆိုင်းငံ့ခဲ့ပါရတယ်။ဒါပေမဲ့သူမရဲ့ခီးသွွားလက်မှတ်ကိုတင်းယူမယ်သူမအနေနဲ့တရားစီရင်ရဖို့ရှိတယ်ဆိုတာကိုတော့ဆာဗီးယားဝန်ကြီးချုပ်ဘွတ်စကော့ကော့စတိုနီကာကပြောဆိုခဲ့ပါတယ်။မီလိုဆိုဗီးယားဟာသူ့ကိုချုပ်နှောင်ထားတဲ့ဒီဟိတ်မျိုးကကျင်းတော်တစ်ခုမှာပြီးခဲ့တဲ့စနေနေ့ကတည်ဆုံခဲ့ပါတယ်။အဲဒီမှာသူဟာစစ်ရာဇဝတ်မှုတွေနဲ့တရားစီရင်ခြင်းခံရပါတယ်။သူတည်ဆုံတာနဲ့ပတ်သက်လို့ကနဦးစစ်ချက်မှာတော့သူဟာနှလုံးရောဂါနဲ့တည်ဆုံခဲ့တယ်လို့ဖော်ပြထားပါတယ်။